မပြောပြခြင်းရဲ့အကြောင်းအရာကတော့တိုးတက်အောင်ပြုပြင်နေထိုင်ခြင်းဖြင့်ဘဝကိုအောင်မြင်နိုင်ပါတယ်ဆိုတဲ့အကြောင်းဖြစ်ပါတယ်။ကျမတို့ငယ်စဉ်ကတည်းကစလို့မိဘဆေးရအစထားလို့တွေ့တော်မိကြီးဦးလေးပါကြီးအဆုံးလမ်းကောင်းညီမတွေတန်တန်ညွှန်ပြဆုံးမခဲ့ကြပါတယ်။အရွယ်ရလာလို့လှုပ်ထဲရောက်ပြန်တော့လေလုပ်ငန်းဝင်ထဲမှာသင်ကြားညွှန်ပြပေးကြတဲ့ဆရာတွေလှုပ်ဖို့ကံပက်တွေအများကြီးရှိတာပေါ့။ဒါဟာကျမတို့မှာပဝင်းကျင်ကောင်းရှိခဲ့တယ်ရှိနေတယ်လို့ဆိုရမှာပါဘေးကလူတွေဘလောက်ပဲကောင်းကောင်းဆုံးမလမ်းညွန်ကောင်းကောင်းမိမိကိုမိမိကောင်းအောင်မနေရင်ဘလို့မှဘဝကောင်းမဖြစ်နိုင်တယ်လို့မိမိကိုကတိုးတက်အောင်မကြိုးစားရင်ဘလောက်ပဲဖေးမှတွန်းတင်ကူညီမဲ့သူရှိပါစေဘဝဟာတိုးတက်လာမှာမဟုတ်ပါဘူးဒါကြောင့်မိမိသားချင်းအလွန်အရေးကြီးပါတယ်ဒါကြောင့်လေကျမတို့ရဲ့ဗုဒ္ဓမြတ်စွာဘုရားကအတ္တတမပဏိတိလို့ဟောကြားခဲ့ခြင်းပဲဖြစ်ပါတယ်။မိမိကိုယ်ကိုကောင်းဖို့ဆိုရင်၅ပါးတိလဟာအခြေခံမှာ၅ပါးတိလထဲမှာတောင်းမုဒါဝါဒဝိရာမဏိတိတ်္ခာဖို့ဟာအရေးကြီးဆုံးပဲလို့ကျွန်မထင်ပါတယ်။မုဒါလိညာပြောဆိုခြင်းလုပ်ဖြစ်ရင်ကျန်တဲ့တိတ်္ခာဖို့တွေကိုကျူးလွန်ချိုးဖောက်ဖို့အလွန်လွယ်သွားပြီပေါ့။မိမိကိုမိမိမညာပဲမညာပဲအမှန်ကိုမြင်မယ်ဆိုရင်တိုးတက်ဖို့ပထမအဆင့်အောင်မြင်သွားပါပြီ။ငါဘာတီလာလုံပြီးဆိုရင်ကောင်းတာတွေဘာဆက်လို့ရအောင်မလဲဆိုတာအလိုလိုတိလာမှာဖြစ်တယ်လို့ပတ်ဝန်းကျင်မှာဘာတွေကောင်းတာတွေလုပ်နိုင်သေးတယ်လဲဆိုတာသိမြင်လာမှာပါမိမိကိုယ်ကိုတိုးတက်ဖို့ဆိုရင်ဘာတွေလုံနေသေးတယ်လဲဆိုတာသိဖို့အရေးကြီးပါတယ်မိမိကိုအနည်းဆုံးဝေဖန်အကြံပြုနေတာတွေကိုနားထောင်ရပါမယ်ဝေဖန်မှုဆိုတဲ့နေရာမှာလဲတကယ်တိုးတက်ခြင်းကိုယ့်ရဲ့အားနည်းချက်တွေကိုလိုက်ရှာရတာပါကိုယ့်ရဲ့အားနည်းချက်တွေကိုတခါတလေကိုယ့်ဘာသာကိုမမြင်တတ်မမြင်နိုင်တဲ့အတွက်တခြားသူတွေရဲ့ပြောစကားဝေဖန်စကားအကြံဉာဏ်စကားတွေကိုနားထောင်ရပါတယ်။တိကျထိရောက်တဲ့ဝေဖန်မှုများကိုထိုးနှက်မှုလို့ခံယူမဲ့အစားဒီအချက်တွေကတော့ငါတကယ်လိုနေတာလား။ဒါကိုပြုရင်လိုက်ရင်စူးစမ်းလိုက်ရင်ပိုကောင်းသွားမလားဆိုတာစမ်းစစ်ပါ။ဘာလို့လဲဆိုတော့လူဆိုတာကိုယ့်ရဲ့အားနည်းချက်ကိုထောက်ပြရင်မကြိုက်ကြဘူးလေ။ဒီနေရာမှာကျုံရင်ကျမရခဲ့မှုတဲ့အတွေ့အကြုံကောင်းသင်ခန်းစာကောင်းလေးကိုပြောပြချင်ပါတယ်။ကျမကုမ္ပဏီမှာအလုပ်ဝင်လို့တော့ကျမတို့ရဲ့အထွေထွေမန်နေဂျာကကျမတို့ဌာနခွဲခေါင်းဆောင်တွေကိုအစည်းအဝေးမှာလူတယောက်မှလိုအပ်တာတွေတိုးတက်ဖို့ရှိတာတွေပြောင်းလဲဖို့လိုအပ်နေတဲ့အကြောင်းအရာတွေကိုကြံတဲ့သူတွေကိုပြောခိုင်ပါတယ်။အမှန်တရားပြောပါပါတယ်။ဆက်စားခြင်းကိုကသူများရဲ့အားနည်းချက်တွေကိုထောက်ပြရမှာအားနာပြီးပြောမထွက်ခဲ့သလိုကိုကိုပြောပြန်တော့လေချက်တလူလူညနာဘယ်နာထားမလဲထွက်ပြေးစင်စိတ်တွေပေါ်လာတာပါပဲဒါပေမဲ့တကယ်တမ်းကျတော့အဲ့ဒီအကြံဉာဏ်ပေးတဲ့အစည်းအဝေးကနေကျမအလုပ်အတွက်ကိုရောကျမရဲ့စိတ်ကြီးသဘောထားတွေပြုမှုနေထိုင်မှုအစလိုအပ်ချက်အလုံးကိုတည်ခွင့်ရလိုက်တာပါတကယ်စူးစမ်းပြီးကြောင်းလဲလုတ်ကင်လိုက်တော့အောင်မြင်မှုတွေရလာတာပေါ့ဒါကြောင့်မလို့ဝေဖန်ချက်အလုံးကတော့ကို့အတွက်အသုံးဝင်ခြင်းမှဝင်လိမ့်မယ်သို့တော်လေအပြုသဘောဆောင်တဲ့ဝေဖန်ချက်တွေကိုအကြံဉာဏ်ပေးချက်တွေကိုခံယူပြီးတော့ပြုပြင်ပြောင်းလဲလုပ်ဆောင်သွားရင်မိမိကိုယ်ကိုကောင်းအောင်နေနိုင်သွားမယ်မိမိဘဝကိုလည်းပိုပြီးတိုးတက်လာနိုင်မယ်ဆိုတာပြောကြရင်ညီကုန်းချုပ်ပါတယ်အားလုံးမင်္ဂလာပါရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်